လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်
ဒီတစ်ပတ်တော့ရုပ်ရှင်တွေကနေအပြင်ကိုထွက်လာတဲ့တက်ကောက်တွေအကြောင်းကိုလူငယ်တွေနဲ့ပြောပြသမျှပြန်ပြီးတော့ဖောက်သည်ချအောင်ပါပဲဒီလိုပါကျွန်တော်တို့ရုပ်ရှင်တွေတော်တော်များများမှာထိုးကြိတ်ခန်းနေတပ်ပုတ်ခန်းနေရှိပါဦးလားဒါတွေကိုဖော်မြူလာတစ်ခုလိုထည့်ရိုက်ခဲ့ကြတော့ဒါတွေကအပြင်ကိုထွက်လာကြပြီးတော့ရက်ခဲတီကူးလေဆက်လွယ်ဖြစ်ခဲ့ကြတော့အဲ့တော့တကယ်ကိုကျွန်တော်တို့ခေတ်ကရုပ်ရှင်ကားတွေထဲမှာဆိုရင်ဆက်လိုက်ကိုလူချမ်းတွေရန်စမယ်ပြီးရင်အဲ့မှာတပ်ပုတ်နိုင်တဲ့စွမ်းရည်ကိုပြဖို့အတွက်ထိုးကြကြိတ်ကြမယ်ပေါ့သူကရုပ်ရှင်ကားတိုင်းမှာဒါအချိုးစားတစ်ခုလိုနဲ့ပါတယ်ပေါ့အဲ့တော့ကျွန်တော်တို့ငငယ်တော့ကဒါကိုဘာကိုနားလည်လိုက်တယ်လဲဆိုတော့လူငယ်သမားကထိုးကြကြိတ်ကြတယ်တပ်ပုတ်ကြတယ်ဆိုတာဟာလူတိုင်းလောက်ခွင့်ရှိတယ်လို့ဒီလိုအောင်းမိတယ်တော်ရုံပြန်စဉ်းစားကြည့်ပါအဲ့ဒီဟိုအခန်းနေထဲမှာရဲတွေလာပြီးတော့ဖမ်းနေဆိုတာမရှိတော့ပါပဲဒါကိုလည်းကျွန်တော်တို့ကရာဇဝတ်မှုတစ်ခုလို့မသတ်မှတ်ကြပါဘူးတော်ရုံတောင်ပူရောင်သွားတာကွဲသွားတာမျိုးတော့နောက်ဆုံးပြအိမ်မှာရှိတဲ့ဓာတ်နဲ့ခုတ်လိုက်လို့ကွဲပြဲသွားတယ်ဆိုရင်လည်းအဲ့ဒါကိုယ့်ကိုကြိတ်ပြီးတော့ကုလိုက်ကြတာမျိုးပေါ့တော့ဒီပဝင်းကျင်ကနေပြင်းပြလာတဲ့ကလေးနှစ်ယောက်ကဘယ်ကိုရောက်သွားသလဲဆိုတော့ရန်ဖြစ်တာကိုလုံးဝခွင့်မပြုတဲ့ပဝင်းကျင်ကိုရောက်သွားတယ်နိုင်ငံသားတိုင်းပြည်တစ်ခုပေါ့လေအဲ့ဒီမှာသူတို့နှစ်ယောက်ကတယောက်နဲ့တယောက်ကြည့်လို့မရကြဘူးဒါပေမဲ့သူတို့နှစ်ယောက်ကထိုးကျင်ကြိတ်ကျင်ကြပါပဲအဲ့ဒီပဝင်းကျင်ကခွင့်မပြုဘူးဘာပြောသလဲဆိုတော့သူတို့ကိုအဲ့ဒီနေရာမှာကိုတိလက်ယောက်စပြီးတော့ကျူးလွန်တဲ့လူအပြစ်ပေးတာဟုတ်ကဲ့အဲ့တော့သူတို့မှဘဝရဲ့အမှတ်တမ်းတွေမှလည်းပါသွားမယ်ဒီကြည့်တာနော်သူတို့ဘယ်မျိုးကိုဝင်ဝင်ဘယ်အလုပ်ကိုပဲဝင်ဝင်ဒီမှတ်တမ်းကပါလိမ့်မယ်အဲ့တော့သူတို့ကိုငငယ်လေးကနေပြီးတော့ကြည့်မရတဲ့နှစ်ယောက်ကိုအကြီးတယောက်ကအခုလိုပြောတယ်ဒီမှာတဲ့မင်းတို့ရံပြစ်လို့လုံးဝမရဘူးပါတယ်အဲ့တော့ဒီလောက်တောင်ထိုးခြင်းတတ်ခြင်းနေကြရင်မင်းတို့လက်ဝတ်စင်နဲ့ကြိုးဝိုင်းနေကြမှထိုးကြဆိုပြီးတော့အဲ့လိုတတိပေးလိုက်ဒါနဲ့သူတို့နှစ်ယောက်လက်ဝတ်စင်နဲ့တက်ကြတာပေါ့အဲ့ဒီစင်နဲ့မှလည်းတယောက်နဲ့တယောက်မြင်နေကြတာပဲမြင်တိုင်းလည်းသူတို့ကထိုးခွင့်မရသေးတော့အဲ့မှာပဲအေကြီးကိုတိုင်းတိုင်းနဲ့ထိုးနေကြတာအဲ့ဒီကနေပြီးတော့သူတို့နည်းနည်းနားလည်လာတာပေါ့နော်လက်ဝိတ်တစားလာရင်းနဲ့ဒီအနောက်တိုင်းလက်ဝိတ်ဆိုတာကတိတဲ့အတိုင်းပဲသူ့မှာစီကားနဲ့သတ်မှတ်ချက်တွေရှိတာကိုကျွန်တော်တို့စိတ်တိုင်းကြခြေထောက်နဲ့ကန်တာမျိုးခါအောက်ပိုင်းကိုထိုးတာမျိုးဒါလိုလုံးလို့မရဘူးခေါင်းနဲ့တိုက်တာမရဘူးတောင်နဲ့တွလို့မရဘူးဒူးနဲ့တိုက်လို့မရဘူးဆိုတော့သူတို့ကအနောက်တိုင်းလက်ဝိတ်ရဲ့စီကားတွေကိုလိုက်နာရင်းနဲ့ဘလို့ဖြစ်လာသလဲဆိုတော့သူတို့ကသူတို့အားကစားစိတ်တွေဝင်လာတယ်လို့သူတို့ကပြောတယ်ဒါတွေကနည်းနည်းသူထူးဆန်းလာပြီပေါ့နော်တယောက်ကကျွန်တော်ပြောတာကိုကျွန်တော်သိရတာသူအားတဲ့တင်လာစနေတကြတင်လာတော့သူဘလို့နားလဲလဲဆိုတော့တကယ်တော့လက်ဝိတ်ဆိုတာအားကစားတစ်ခုပဲငါတို့ကသာတရားဝင်ရန်ပြစ်ခြင်းလို့ထိုးကြိတ်ခြင်းလို့ဒါကိုအသုံးချမယ်ဆိုပြီးတော့ဝင်လာတာဒါပေမဲ့အဲ့ဒီပြိုင်ဘက်ကိုလေးစားရမယ်ဆိုတာတွေကိုကစားရင်းနဲ့သူတစ်ပါးတွေကစားတဲ့ပွဲတွေကိုကျင်းနဲ့နားလဲလာတယ်လို့ပြောတယ်နောက်သူနဲ့ရန်ဆောင်နေတဲ့ဟိုတယောက်ကိုသွားမေးပြန်တော့လေသူလည်းစိတ်တွေကြောင်းလာတာပဲတဲ့ဘလို့ကြောင်းလာလဲဆိုတော့အာဃာတစိတ်ဓာတ်ကိုသူနားလဲလာတယ်ညာဒီမှာအညိုးတွေအာဃာတတွေနဲ့ယူလာဖို့ထိုးဖို့ဆိုတာအင်မတန်ခက်တယ်တဲ့အဲ့တော့သူလည်းတနေ့ကျတော့သူတို့နှစ်ယောက်ကဟိုသင်တန်းဆင်းတဲ့အခါမှာလေတင်နှဆင်းပြီးွားတဲ့အခါမှာကြောက်နေတယောက်လမ်းကြည့်လိုက်တယ်ကြည့်လိုက်တဲ့အခါကျတော့အရင်တော့ဆိုရင်တော့သူတို့တွေကလမ်းမှာတွေ့တယ်ဝင်ဝင်တိုက်တယ်လက်သီးထောင်ကြတယ်အဲ့လိုနှစ်ယောက်အခုကျတော့လက်ဝဲကိုတင်နှပြီးွားတဲ့အခါကျတော့သူတို့နှစ်ယောက်ကထိုးလို့မရသေးပြန်ဘူးဘာဖြစ်လို့လဲဆိုတော့ဝိတ်တန်းညှိရအောင်ပဲတယောက်ကလေးနေတယ်တယောက်ကပော့နေတယ်အဲ့ဒါနဲ့သူတို့ဝိတ်ညှိနေကြတယ်ညှိနေတော့တယောက်ကလည်းစိတ်မပါဘဲနဲ့အပီးတွေမပြောသေးတွေစွတ်စားနေရတယ်တယောက်ကလည်းပင်ပင်ပန်းပန်းဝိတ်ချနေရတယ်အဲ့ဒါကြောင့်ကြည့်ပြီးတော့သူတို့နှစ်ယောက်ပြန်ပြီးရီကြတာကြည့်ကြပြီးတော့တယောက်နဲ့တယောက်လက်ဆွဲနှုတ်ဆက်ကြတယ်အဲ့တော့သူတို့နှစ်ယောက်မထိုးပြစ်တော့ဘူးလားလို့မေးပါထိုးပြစ်ကြပါတယ်တဲ့ဒါပေမဲ့သူတို့တကယ်ကစားဖို့အချင်းချင်းလို့ဟိုအားကစားစိတ်တတ်နေပဲထိုးကြတယ်ပြီးတော့သူတို့နှစ်ယောက်ပခုံးချင်းဖက်ပြီးတော့တကယ်ချစ်တဲ့တငယ်ချင်းတွေချစ်သွားတယ်ဆိုတော့သူတို့ပြောပြပါတယ်အဲ့တော့ကျွန်တော်လူငယ်တွေကိုဒီဇာလန်းကိုပြောပြပြီးတော့ဒီမှာကပတ်ဝန်းကျင်တစ်ခုလုံးကရန်လိုတဲ့စိတ်တွေကိုပြုပြင်ပေးလိုက်တာအားကစားစိတ်နဲ့ခြေခံပြီးတော့တငယ်ချင်းဖြစ်သွားကြတာတယောက်နဲ့တယောက်အပြောင်းအလဲနဲ့တငယ်ချင်းဖြစ်သွားတာတွေကိုပြောပြတဲ့အခါမှာလူငယ်တွေကသူတို့ကိုတဲ့ဒီလိုစဉ်းစားပြီးတော့ပြောပြတာကျေးဇူးတင်ပါတယ်တဲ့ရန်ဖြစ်နေတဲ့လူကြီးတွေကိုလည်းထိုးတာကြိတ်တာမဟုတ်ဘဲနဲ့တခြားနည်းနဲ့ရန်ဖြစ်နေတဲ့လူကြီးတွေကိုဘယ်နဲ့လုံလဲလို့ပြောပါတယ်ဒါတော့ကျွန်တော်လည်းတော်တော်ခေါင်းချောက်တဲ့အဖြစ်ဖြစ်သွားတာပေါ့အေးဒီဟာကလူငယ်တွေအတွက်သီးခြားကဏ္ဍပဲလေကွာလို့ပြောပြီးတော့ဒီကမောကန်နဲ့နှုတ်ဆက်ခဲ့ရပါတယ်ဆိုတဲ့အကြောင်းပါခင်ဗျာ